Welcome to the Voice of America in Burmese.
ဒီအောင်ကြိုးရညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VO American တန်ကနေပြီးတော့2023ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line တို့ meter 1925 30နဲ့ VO ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါဂါဇာကမ်းမြောင်ဒေသမှာမြောက်ပိုင်းရောတောင်ပိုင်းမှာပါဒီတိုက်ပွဲတွေပြင်းထန်နေတာနဲ့အတူပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေကြရပါတယ်။ယူကရိန်းနဲ့အစ္စရေးကိုထောက်ပံ့တွေပါဝင်တဲ့ဒီအမေရိကန်လုံခြုံရေးအသုံးစိတ်မှုချမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်။တခါဒီ EU ထိပ်တန်းခေါင်းဆောင်တွေနဲ့တရုတ်သမ္မတတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။အခုလိုမျိုးဒီထိပ်တန်းရောက်သတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြည်အောင်နားဆင်ရမယ်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနောက်မဟာမိတ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းဟုတ်ကဲ့ဒီနေ့ကဒီအပိုင်းလုံးဘက်ကလေကြီးကမှတိုက်ပွဲတလျက်ဖြစ်တဲ့ဒီကြောင်မင်းနဲ့မဟုတ်ဘဲဆက်ကလောက်ဖြစ်မယ်နမ်ကမ်စကန်တီကောင်းပါစကန်တီပဲအဲ့ဘွဲတက်ဖြစ်တာရှိပါတယ်အဲ့နေနေရာပဲတည်တက်လာတယ်
TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာထိုက်ပွဲတွေကြောင်းဒေသခံတွေတိတ်ရှောင်နေရတဲ့အခြေအနေအပါအဝင်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုအခြေအနေနဲ့ပတ်သက်ပြီးတော့အစီအခံစာတက်မှာဗားရီပြောထားတဲ့စာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောက်ဒေသတွေကဒီမြောက်ပိုင်းမှာရှိတဲ့ဂါဇာစစ်တီမြို့နဲ့တောင်ပိုင်းမှာရှိတဲ့ဟန်ယူနစ်မြို့တွေမှာအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွားတွေကြားမှာဒီတိုက်ပွဲတွေပြင်းထန်နေပါတယ်။ပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေကြရပါတယ်။ဟာမတ်စစ်သွေးကြွားအဖွဲ့ခေါင်းဆောင်ယာယာဆင်နွာပုံဆုခုံနေတဲ့နေရာနာကိုအစ္စရေးစစ်တပ်တွေရောက်ဖို့နီးနေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားပြီးတော့သူ့ကိုမကြခင်မှာရှာတွေ့လိုက်မယ်လို့ပြောပါတယ်။တိုက်ပွဲတွေဟာမြောက်ပိုင်းကနေပြီးတော့တောင်ပိုင်းကိုကျယ်ပြန့်လာနေတာကြောင့်အရက်သားတွေနောက်ထပ်တောင်ဘက်ဆွန်းကိုစစ်ဘေးလွတ်အောင်လို့ပြေးနေကြရပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာတဲ့လုပ်ငန်းတွေလည်းထိခိုက်နေပြီးတော့အင်မတန်ဆိုးဝါးတဲ့အခြေအနေပိုတိုးလာလိမ့်မယ်ဆိုတဲ့သတိပေးမှုတွေလည်းထပ်မံထွက်ပေါ်နေပါတယ်။ဂါဇာတောင်ပိုင်းဆွန်းအီဂျစ်နဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့ကိုအခုရက်ပိုင်းတွင်မှတောင်းတဲ့ချီရောက်လာတယ်လို့ဒီကုလသမဂ္ဂကပြောပါတယ်။ရာဖာမြို့ကိုလည်းညရုံးကအစ္စရေးကလေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေသတင်းတောက်တွေကပြောပါတယ်။ရာဖာနာကနေစစ်သွေးကြော်တွေက rocket drone တွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ Israel စစ်တပ်ကတော့ဒီကနေ့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာရုံစိုက်မှုရအောင်လို့ကုလသမဂ္ဂတွင်းမှုအချုပ်အနေနဲ့တင်ပြနိုင်တဲ့အထူးလုပ်ပိုင်ခွင့်ကိုအတွင်းမှုချုပ် Antonio Guterres ကပထမဆုံးအကြိမ်ပုတ်ထွန်းတွေကအသုံးပြုပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာတည်ငြိမ်လုံခြုံရေးကိုချိန်ချောက်နေပြီလို့သတိပေးခဲ့ပါတယ်ရှင်။
ကာဇာကမ်းမြောက်မှာအစ္စရေးနဲ့ဟမတ်စ်အဖွဲ့ကြားလက်လောဖြစ်နေတဲ့စစ်ပွဲအခြေအနေဆိုးဝါးလာနေတာကြောင့်ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူထရက်ကအာတီကယ်99လို့ခေါ်တဲ့ကုလသမဂ္ဂဗတိန်ညင်ပုံမှန်69ရနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမှာချိန်ကြောင်နိုင်တဲ့ကိစ္စမှန်သမျှကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွင်းမှုချုပ်အနေနဲ့လုပ်ပိုင်ခွင့်ပြုထားတဲ့အချက်ကိုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အသုံးပြုလိုက်ပါတယ်တွေးမှုချုပ်ယာတုကိုစတင်ထမ်းဆောင်ခဲ့တဲ့2019ခုနှစ်ကစလို့မစ္စတာဂူတာရက်စ်အနေနဲ့ဒီကုလသမဂ္ဂဗတိန်ညင်ပုံမှန်69ကိုပထမဆုံးအကြိမ်အသုံးပြုခြင်းဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကလည်းမနေ့ဒီဇင်ဘာ6ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဟမတ်စ်အဖွဲ့ကအစ္စရေးနိုင်ငံအတွက်အကြမ်းဖက်ဝင်ရောက်တိုက်ခိုက်တဲ့အောက်တိုဘာ9ရက်နေ့ကစခဲ့တဲ့အစ္စရေးဟမတ်စ်ပွဲကြောင်ဂါဇာကမ်းမြောင်ရဲ့လူဦးရေ80ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေသမှာရှစ်တန်းကျော်ဟာအုံရင်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာရဲ့အဓိကဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့ fiber ကြိုးတွေဖြတ်တောက်ခံထားတဲ့အတွက်တယ်လီဖုန်းဆက်သွယ်ရေးအားလုံးလည်းပြတ်တောက်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာမှာလူသားချင်းစာနာမှုဆိုင်ရာဆိုးဝါးတဲ့ကပ်ဘေးကြီးမဆက်ရောက်စေဖို့အတွက်လူမျိုးရေးကောင်စီအနေနဲ့သူ့ရဲ့လုံနိုင်စွမ်းကိုအသုံးချဆောင်ရွက်ဖို့အတွင်းမှုချုပ်ကမနေ့ဗုဒ္ဓဟူးနေ့ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနဲ့ဒီအစ္စရေးနိုင်ငံတို့အတွက်ငွေကြေးထောက်ပံ့ပါဝင်ဒေါ်လာဘီလီယံ133ဆွဲမဲ့အမေရိကန်လုံခြုံရေးအတုံးစိတ်မူကြမ်းကိုအထက်လွှတ်တော်က Republican အမတ်တွေကပုံထုနေတော့ကပယ်ချလိုက်ပါတယ်။ဥပဒေချမ်းအတည်ပြုနိုင်ဖို့အထက်လွှတ်တော်မှထောက်ခံမဲ60လိုအပ်ပေမဲ့ပုံထုနေတော့ကမဲခွဲရမှာတော့ထောက်ခံမဲ49မဲကန့်ကွက်မဲ50မဲနဲ့ရှုံးခဲ့တာပါ။ယူကရိန်းအတွက်အကူအညီပေးဖို့ထောက်ခံပေမဲ့နိုင်ငံတောင်ပိုင်းလုံခြုံအောင်ဆောင်ရွက်မဲ့မူဝါဒအပြောင်းလဲတွေမပါတဲ့အတွက်ကန့်ကွက်ချဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell က Republican အမတ်တွေကိုမဲမခွဲခင်မှာပြောကြားခဲ့ပါတယ်။ American ပြည်ထောင်စုတောင်ဖက်ချက် Mexico နဲ့နယ်စပ်ကနေတရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားနိုင်အောင်လို့တင်းချက်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ချခဲ့ကြပါတယ်။ယူကရိန်းစစ်ပွဲထောက်ပံ့ဖို့နဲ့နယ်စပ်လုံခြုံရေးအတွက်သုံးဆွဲဖို့အတွက်ဒေါ်လာ106ဘီလီယံနီးပါးအတည်ပြုပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါယူကရိန်းအတွက်နောက်ထပ်လက်နက်အကူအညီတွေမပေးရင်ရုရှားသမ္မတကိုအမေရိကန်ကအကောင်းဆုံးလက်ဆောင်ပေးတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုင်ဒန်ကဗုဒ္ဓနေ့တုန်းကမဲမခွဲခင်အထိပြောကြားပြီးတော့အထောက်ပံ့တွေကိုအတည်ပြုပေးဖို့တိုက်တွန်းခဲ့ပါတယ်တချိန်တည်းမှာပဲအမေရိကန်အစိုးရကယူကရိန်းအတွက်လက်နက်ကြီးကြီးတွေတင်ကားဖြတ်လက်နက်တွေနဲ့တခြားစစ်လက်နက်တွေပါဝင်တဲ့လုံခြုံရေးအကူအညီတွေပို့ပေးမယ်လို့နိုင်ငံခြားရေးဌာနကကြေညာခဲ့ပါတယ်။ယူကရိန်းအတွက်သုံးဆွဲဖို့အရင်ကတည်းကညွှန်ကြားထားတဲ့လက်ချက်အသုံးစိတ်ထဲကဒေါ်လာ185သန်းဖို့အကူအညီတွေပေးတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ပါတယ်။သမ္မတတောင်းဆိုထားတဲ့အမျိုးသားလုံခြုံရေးအသုံးစရိတ်ကိုလွှတ်တော်မှအတိမပြုနိုင်ရင်ယူကရိန်းအတွက်အခုပို့ပေးမယ့်အကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်
။ Republican Party ကသမ္မတကိုယ်စားလှယ်လောင်းတွေရဲ့ဒီနှစ်ထဲနောက်ဆုံးချင်းပါတဲ့မင်းညကနှစ်နာရီလောက်ကြာစကားစစ်ထိုးဘက်မှာအပြန်အလှန်ငင်းခုန် all hit ကြတဲ့အထိဖြစ်ခဲ့ပါတယ်။ Republican Party ကကိုယ်စားလှယ်လောင်းတွေထဲမှာထိတ်ကနေပြေးနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့အရင်စကားစစ်ထိုးပွဲ၃ခုတုန်းကအတိုင်းပဲဒီစကားစစ်ထိုးပွဲမှာလည်းပါဝင်ခြင်းမရှိခဲ့ပါဘူး။ထရမ့်ဒီစကားစစ်ထိုးပွဲမှာမပါဝင်ပေမဲ့လည်းနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီကတော့သူ့ကိုတိုက်ရိုက်ဝေဖန်ပြောဆိုခဲ့တဲ့အပြင်တခြားကိုယ်စားလှယ်လောင်းတွေကလည်းအကြောက်လွန်ပြီးထရမ့်ကိုမဝေဖန်ရဲကြတဲ့ကိစ္စကိုပုတ်ခတ်ပြောဆိုခဲ့ပါတယ်။သမ္မတဟောင်းထရမ့်ဟာရာဇဝတ်မှု82မှုနဲ့ဆွဲချက်တင်ခံထားပေမဲ့လည်းကျန်တဲ့ပြိုင်ဘက်ကိုယ်စားလှယ်လောင်းတွေထပ်ထောက်ခံမှုရပြီးတော့ရှည်တန်းရောက်နေတာပါ။ဟမတ်စ်အဖွဲ့ကအစ္စရေးကိုကျန်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာနှစ်လကြာလာချိန်မှာအမေရိကန်ဂျားကဝင်ပါစရာမလိုပဲအစ္စရေးကလက်တုံ့ပြန်တိုက်ခိုက်နိုင်စွာရှိတယ်လို့လည်း Republican Party သမ္မတကိုယ်စားလှယ်လောင်းတွေကလက်ခံကြပါတယ် Republican Party အတွင်းပြည်내အလိုက်သမ္မတကိုယ်စားလှယ်လောင်းတွေအတွက်ပထမဆုံးမဲပေးရွေးချယ်မှုကိုတော့လာမယ့် January 15ရက်နေ့မှာ Iowa ပြည်내မှာပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1953ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ချာသာရီတီညာဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမမျှမတဖြစ်နေတဲ့ကိစ္စကနေယူကရိန်းစစ်ပွဲနဲ့အရှေ့အလယ်ပိုင်းဒေသပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒါလိုင်ယန် EU ကောင်စီဥက္ကဋ္ဌရှာမီရှယ် EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲလ်တို့နဲ့တရုတ်သမ္မတရှီဂျင်းပင်တို့လေးနှစ်အတွင်းမှာဒီပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့စီးပွားရေးနဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
China is the EU's most important trading partner, but there are clear imbalances and differences that we must address.
တရုတ်နိုင်ငံဟာ EU အတွက်အရေးအကြီးဆုံးကုန်သွယ်ရေးမိတ်ဖက်ဖြစ်ပေမဲ့ဖြည့်ဆည်းရမယ့်မညီမျှမှုတွေသဘောထားကွဲပြားမှုတွေရှိနေတာထင်ရှားတယ်လို့ဒီ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒါလိုင်ယန်ကပြောကြားသွားခဲ့တာပါနှစ်ဖက်စီးပွားရေးခိုင်မာအားကောင်းဖို့နဲ့အန္တရာယ်ဖြစ်နိုင်တာတွေကိုရှောင်ရှားဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသိရှိလက်ခံထားကြတယ်လို့လည်းသူကပြောကြားပါတယ်ဘုံအကြီးကျိုးစီးပွားအတွက်ငြိမ်းချမ်းတည်ငြိမ်ဖို့နိုင်ငံတကာဥပဒေတွေထိရောက်ဖို့နဲ့ကမ္ဘာစိန်ခေါ်မှုတွေကိုဖြည့်ဆင်းဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြီးတော့ယူကရိန်းအပေါ်ရုရှားတို့ရန်လိုနေတာအဆုံးသတ်ရေးနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးကိုမဖြစ်မနေကြိုးပမ်းဖို့လိုအပ်တယ်လို့လည်း EU အကြီးအကဲကတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်EU အနေနဲ့တရုတ်တပြည်တော်မူကိုလက်ခံထားပေမဲ့ထိုင်ဝမ်ရေလက်ကြားနဲ့တောင်ကျုပ်ပင်လယ်မှာတင်းမာမှုတွေတိုးနေတဲ့အပေါ်စိုးရိမ်နေလို့ EU ကောင်စီဥက္ကဋ္ဌရှာမီရှယ်ကလည်းပြောကြားခဲ့ပါတယ်။ တရုတ်သမ္မတရှီကတော့အပြန်အလှန်နိုင်ငံရေးယုံကြည်မှုတိုးတက်ဖို့နဲ့နှစ်ဖက်ဆက်ဆံရေးကိုထိခိုက်စေမဲ့အနှောက်အယှက်အားလုံးကိုရှင်းလင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ကမ္ဘာကြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မှုလိုတဲ့အချိန်ထဲမှာနှစ်ဖက်ပြည်သူတွေအကျိုးအတွက်ကိုဆွေးနွေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့လည်းတရုတ်သမ္မတက EU ကောင်ဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်
။တရုတ်သမ္မတရှီကျင်းဖင်ဟာအိန္ဒိယနဲ့ဗီယက်နမ်နိုင်ငံကိုရှေ့သတင်းပတ်မှာတွားရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ဗီယက်နမ်ကောင်ဆောင်တွေရဲ့ဖိတ်ကြားချက်အရသမ္မတရှီဟာလာမယ့်အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာတွားရောက်မယ်လို့တရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တရုတ်နဲ့ဗီယက်နမ်ကောင်ဆောင်တွေကြားနိုင်ငံရေးလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့မဟာဗျူဟာမြောက်ဘတ်စုံပူးပေါင်းဆောင်ရွက်မှုကိုပုံမခိုင်မအောင်တရုတ်ဘက်ကတွန်းအားပေးမယ်လို့နိုင်ငံရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ကမ္ဘာကြီးမှာမတည်ငြိမ်မရေရာမှုတွေပိုများလာချိန်မှာပဲဆက်ဆံရေးပုံမခိုင်မပြီးအပြန်အလှန်အကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုတွေကနိုင်ငံလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်လို့လည်းသူကပြောပါတယ်။ဒဇမလာဇန်ကနိုင်ငံသားရုပ်ဝန်ကြီးဝန်ကြီးတရုတ်နိုင်ငံကိုတွားရောက်ပြီးတဲ့နောက်တရုတ်သမ္မတရှီရဲ့ခီးစဉ်ဖြစ်လာခဲ့တာပါတရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်သလိုကုန်ထုတ်လုပ်ငန်းဒီအတွက်လည်းအရေးကြီးတဲ့ကုန်ကြမ်းတွေတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒါပေမဲ့တောင်တရုတ်ပင်လယ်ထဲကရေပြင်နယ်နိမိတ်နေရာတချို့ကိုလည်းတရုတ်နဲ့သူပိုင်ကိုပိုင်အငင်းပွားနေကြပါတယ်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တစ်ခုလုံးဒီပါသူတို့ပိုင်ဆိုင်တယ်လို့ပြောနေသလိုဒေသတွင်းနိုင်ငံတွေအပေါ်ဩဇာလွှမ်းမိုးနိုင်ဖို့ကြိုးစားနေချိန်မှာအမေရိကန်ကလည်းတရုတ်ကိုချိန်ခွင်ရှာညှိနိုင်အောင်ဗီယက်နမ်အပါအဝင်အာရှဒေသနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေပါတယ်ခင်ဗျာ
ဂျပန်နိုင်ငံကောင်းလွန်မှာဒီပေးခဲ့တဲ့သတင်းပတ်တုန်းက V22 Osprey အမျိုးအစားလေယာဉ်ပြတ်ကျပြီးတော့လေယာဉ်ပေါ်ပါလာသူ၈ယောက်စလုံးသေဆုံးသွားခဲ့တဲ့ဖြစ်ရကြောင်းအမေရိကန်စစ်တပ်ကဒီအမျိုးအစားလေယာဉ်အလုံးပြန်တန်းထားမှုကိုဒီကြေညာထားဖို့အတွက်ဆုံးဖြတ်လိုက်ပါတယ်။ဘာကြောင့်ပြတ်ကျကလေးတကယ်တည်းဆိုတာစုံစမ်းစစ်ဆေးနေစမှာနောက်ထပ်အန္တရာယ်ကိုရှောင်ရှားတဲ့အနေနဲ့ပြန်တန်းမှုတွေရည်နာထားဖို့လေတပ်အထူးစစ်စင်ဂျေကိုကဲရေးမှုဒုတိယဗိုလ်ချုပ်ကြီးတိုနီဘာဖန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ကနအုပ်စစ်ဆေးမှုတွေအရလေရင်ပစ္စည်းချုပ်ရင်းချက်ကြောင့်ဖြစ်တယ်လို့တွေးရှိထားပေမဲ့လည်းဘာကြောင့်ပြတ်ကျသလဲဆိုတာအခုတော့အတိအကျမသိရသေးဘူးလို့သူရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တိုကီယိုမြို့တော်အနောက်တောင်ပိုင်းမှာရှိတဲ့ယာကူရှိမာကျွန်းကမ်းလွန်မှာနိုဝင်ဘာ29ရက်နေ့ကလေရင်များပြတ်ကျခဲ့တာပါ။ဂျပန်နိုင်ငံကိုဆေးလွတ်ထားတဲ့ American စစ်သမား USS Gulf Vision အနေနဲ့ထောက်ပံ့ရေးပစ္စည်းတွေနဲ့တပ်ဖွဲ့ဝင်တွေကိုပို့ဆောင်ဖို့အတွက် Osprey လေယာဉ်တွေကိုအားထားနေရတာဖြစ်ပါတယ်။American leader က Osprey လေယာဉ်ပြတ်ကျကြပြီးချင်းချင်းမှာပဲဂျပန်ကလည်းသူ့နိုင်ငံမှာရှိနေတဲ့ Osprey လေယာဉ်14စင်းစလုံးကိုမောင်းနှင်မှုရပ်ဆိုင်ထားခဲ့ပြီးတော့ American ကိုလည်းသူတို့နိုင်ငံထဲမှာရှိနေတဲ့ဒီလေယာဉ်တွေကိုမသုံးဘဲရပ်ထားဖို့တောင်းဆိုခဲ့တာပါ။ရဟတ်ယာဉ်တွေလိုအတက်အစင်းလို့မောင်းနှင်နိုင်တဲ့ Osprey လေယာဉ်အမျိုးအစားတွေကို American နဲ့ဂျပန်နိုင်ငံပဲလောလောဆယ်မှာအသုံးပြုနေတာဖြစ်ပါတယ်။ဒီလေယာဉ်ပြတ်ကျမှုဖြစ်ပြီးတဲ့နောက်ပိုင်းမှာဂျပန်မှာ American တပ်ဖွဲ့တွေထားရှိတဲ့ကိစ္စအပေါ်ဝေဖန်မှုတွေလည်းထပ်ပြီးတော့ထွက်ပေါ်နေပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေ့ချာသာပရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေ့ည10:00နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုပြောပြချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNLA တန်းတက်ကြဒီကနေ့တိုက်ပွဲနဲ့နေရာဆက်ဖြစ်နေပြီးတော့TNLA ကစစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်းပြောသလို MMDA ကိုကန့်တက်ကတော့လောက်ကန်မြို့အနီးကရေးပါတဲ့စစ်ကောင်စီအခြေစိုက်စခန်းကုန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ကနောက်ဆုံးအခြေအနေကိုတော့ကိုဝင်းခမ်းမောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တောင် TNLA ကိုကန့် MNDA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့1320ရေးဟာ42ရက်တိုင်ကြာမြင့်လာတဲ့အထိစစ်ရှင်ရော့ကျသွားတာမရှိဘဲဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ကြောင်မဲမြို့နယ်နဲ့မိုးကုတ်မြို့နယ်အဆက်တနေရာနဲ့နမ်ခန်းမြို့တနေရာစုစုပေါင်း2နေရာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုပြောပါတယ်
ဟုတ်ကဲ့ဒီနေ့ကဒီမိုင်းလုံးဘက်ကလေကြီးတွေမှာတိုက်ပွဲတနေရာဖြစ်တယ်ဒီကြောင်မဲနဲ့မိုးကုတ်နဲ့ဆက်အလောက်ဖြစ်မှာနမ်ခမ်းစခန်းတည်းကုန်းပေါ့စခန်းတည်းပဲတိုက်ပွဲဆက်ဖြစ်တာရှိပါတယ်အဲ့ဒီနေရာပဲသတင်းတက်လာသေးတယ
်ဒီလ9ရက်နေ့ကတော့စစ်ကောင်စီရဲ့နမ်ခမ်းမြို့နယ်မိုင်းဝီတက်စခန်းနဲ့ကြောင်မဲမြို့နယ်မိုင်းလုံးတက်စခန်းတို့ကိုသိမ်းယူခဲ့ကြောင်းလဲ TNLA ပြည်ကြားရေးတာဝန်ခံကဆက်ပြောပါတယ
်9ရက်နေ့မှာတော့ နောင်ခမ်းမြို့နယ်တဲ့မန်ဝီစခန်းက9:00 ကျော်လောက်ဒေသီယာမီတာရှိတယ်နောက်တစ်နေရာကတော့မိုင်းလုံးပေါ့ကျောင်းမဲမြို့နယ်အဲထက်ကဒီမိုင်းလုံးမြို့နယ်ခွဲမှာရှိတဲ့စခန်းတစ်ခုဒေသီယာမီတာရှိတယ်အဲစခန်းတစ်ခုလုံးကတော့ဒီ80-60မမစိန်ပြောင်းနေတဲ့လက်နေငယ်ဒေသီယာမီတာရှိတယ်အဲဒီမိုင်းဝီစခန်းမှာတော့10လက်လောက်ရှိတယ်အာမိုင်းလုံးဘက်မှာတော့73လက်လောက်ရှိတယ်အဲကျန်တဲ့ခေယံရိခာရဲ့အဲလက်မှန်ပါပေါ့စီတုံးတော့ရှိတယ
်ဒီကနေ့ဖြစ်ပွားနေတဲ့စကန်းတစ်ကုံတိုက်ပွဲဟာနိုဝင်ဘာ9ရက်နေ့ကနန်းခမ်းမြို့မြို့လယ်အကြောင်းကို TNL ကတည်ယူခြင်းကစလို့နေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာအခုဆိုရင်တလားတိတိကြာမြင့်လာပြီဖြစ်ပါတယ်မနေ့ကလည်းစကန်းတစ်ကုံမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကတနေ့ထဲမှာလေကြောင်းကနေ22ကြိမ်တိုက်ခိုက်ခဲ့ကြောင်း TNL သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ညတကောင်ချိန်လောက်မှာတော့လေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်နမ်ခန်းနဲ့မိုင်းဝီချားမှာရှိတဲ့ဟိုးနာရွာမှာကလေး2ဦးအပါအဝင်လူ5ဦးသေဆုံးခဲ့ကြောင်းဒေသတွင်းလူခွေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ TWO တောင်အမျိုးသမီးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ
်မင်းညာဆန္နာမိုင်းဝီနဲ့နမ်ခန်းကြားကဘောနောကောင်ကအုပ်စုတွေကဟိုးနာရွာမှာဘောနောနမ်ခန်းမှာတော့ဟိုးနာရွာနဲ့ရွာရှိတယ်ဘောတမက်ကြီးအောက်ခက်ကရွာဘောနောမင်းညာကအင်းကြီးနဲ့ပြစ်တာဒီတဲ့ချိန်မှာသူတို့หนีတဲ့အိမ်ကိုတကယ်ချတော့တယ်ပေါ့နော်အဲ့တော့အမကလေးနှစ်ယောက်ပါတယ်ပြီးရင်ဒီသူတို့ရဲ့အမိပါတယ်ပြီးရင်ဒီယောက်သားလေးတစ်ယောက်ပါတယ်ပြီးရင်ဒီချင်းပါတယ်ပေါ့နော်ငါးယောက်စလုံးဆုံးသွားတယ်ပေါ့နော
်အဲ့ဒီလေရင်ကပဲနမ်ခတ်မြို့ရှိဘက်ဟိုခါအုပ်စုပန်တော်ရွာမှာလဲဘုံကျဲချတာကြောင့်နေခုနှစ်လုံးထိခိုက်ပျက်စီးခဲ့ကြောင်းဆက်ပြောပါတယ် TWO ကကောက်ယူရရှိတဲ့စရိတ်အရာထိခိုက်သေဆုံးသူစုစုပေါင်း283ရှိကြောင်းနဲ့အဲ့ဒီထဲမှာတည်ဆုံးသူကလေး20အပါဝင်103ဦးရှိနေပြီလို့ TWO တာဝန်ရှိသူကပြောပါတယ်
။ဒီမှာပါဝင်ဆိုရင်တော့ဒီကျမတို့ဒီစီတူဝါရထားတဲ့ဟာဆိုတော့စီတူပေါင်း153ဦးရှိသွားပြီပေါ့နော်။အဲ့ထဲမှာဆိုရင်တော့ဒီအသက်ဆုံးရှုံးသွားတာကတော့103ဦးရှိနေချင်းအာဒီစိတ်တိုင်ရရတာတော့150ပေါ့နော်။ဒီတော့နာတော့ဒီကလေးတက်တက်ပဲဆင်းတော့ဒီမစိအရှိသွားပြီပေါ့နော်ဆိုတော့ဒီနေ့ဒီသမာဓိရနေ့ဒီပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှု UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်အဖွဲ့ကတစ်တုံညာနှစ်ခုစစ်စင်စတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနေရက်စွန်ခွာတိမ်းရှောင်နေသူ8000ကျော်ခန့်ရှိကြောင်းဖော်ပြထားပါတယ်ဒီဇင်ဘာ9ရက်နေ့မှာပဲ MNDA ကိုကတ်တက်ဟာလောက်ကင်မြို့တောင်ဘက်ကစီးရဲရချက်ချာကြတဲ့တာရင်တောင်စစ်ကောင်စီတပ်စခန်းကိုသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်။တာရင်တောင်ဟာလောက်ကင်ခြေဆိုင်ဒေသကိုကဲအေးစစ်ဌာနချုပ်ဒါကာဆာနဲ့နှစ်မိုင်အကွာလောက်မှာရှိပြီးလောက်ကင်မြို့ကိုပေါ်စီးကစိုးမိုးတဲ့နေရာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လက်ရှိလောက်ကင်ဒေသရဲ့အခြေအနေကိုမေးမြန်းဖို့အတွက် MNDA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသမှာနမ်ခန်းနဲ့လောက်ကင်မြို့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားကြောင်းဒီလ6ရက်နေ့ကသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ဖော်ပြထားတာတော့မရှိပါဘူးခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမှာဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဝင်းခန့်မောင်ပြောပြသွားခဲ့တာဖြစ်ပါတယ်ရှမ်းပြည်ဘက်ကတိုက်ပွဲတွေသတင်းတွေပြီးတဲ့နောက်အခုတစ်ခါတော့နိုင်ငံနောက်ဖက်ချန်ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေကိုလည်းကြည့်အောင်ပါရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာစစ်ကောင်စီနဲ့အေရခိုင်တပ်တော်တို့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။ပလဝမြို့နယ်ကစစ်ကောင်စီရဲ့နှုံးဘူးဗျူဟာကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတာကြောင့်နှုံးဘူးကျေးရွာမှာပိတ်မိနေသူတချို့ရှိသလိုအနီးနားကျေးရွာကဒေသခံတွေလည်းထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ပေါတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ပလဝမြို့နယ်ကထရွန်အိုင်ဘီဝါကုန်းကိုအေအေရခိုင်တပ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကတိမ့်ပိုက်ခဲ့တာပါလက်ရှိမှာတော့စစ်ကောင်စီရဲ့ပလဝမြို့နယ်ကနောက်ထပ်ဘီဝါကုန်းတစ်ခုပြတဲ့နှုံးဘူးဘီဝါကုန်းကိုအေအေဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပလဝမြို့နယ်ကနှုံးဘူးဘီဝါကုန်းမှာတိုက်ပွဲဖြစ်နေတယ်လို့မနေ့ကပြောဆိုထားပါတယ်အခုလိုတိုက်ပွဲတွေကြောင်းနှုံးဘူးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရသလိုကျေးရွာတွေအတွင်းမှာပိတ်မိနေသူတွေလည်းရှိနေသေးတယ်လို့နှုံးဘူးကျေးရွာအနီးအနားကဒေသခံတူကပြောပါတယ
်။အဲမနေ့ကစာရင်းကတက်ခွာပြင်းထန်ပါပဲခုနကလင်းနိုင်မှပြန်သွားတယ်ခုကျွန်တော်စီတော့ဒီခဲတဲ့တာနုံကြတဲ့ဘူးနေ့တိုင်းမှာပဲမနေ့ကစရင်တည်ပြီးဒီလေလုံးပါပဲညစိန်နေလောက်တိတိတယ် ဒီတုံးစီပါဗျာ ski to see ရဲ့ ski get to see ရဲ့တိုင်းနေတစီအဲအဲ့နှမှုအောင်နှမှုနဲ့အထက်နှမှုကတော့ဖြစ်ပြနေတယ်ဒါမဲ့ရွာမှာလူပြန်သေးတယ်အဲတိတ်မိနေတာပေါ့
ဒါအပြင်စစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ကြေးရွာတွေအတွင်းကျန်နေသူတွေအပြင်အနီးအနားကြေးရွာကဒေသခံတွေလည်းစိုးရိမ်နေကြတယ်လို့နှုံးဘူးကြေးရွာအနီးအနားကဒေသခံတူကပြောပါတယ
်စိုးရိမ်တာပေါ့ဗျာကျွန်တော်စင်မာတဲ့ပေါ်ကနေပြည်တဲ့အခါကျရင်ကြေးဆံပါတယ်ကြားမလားအောက်ကပြေးလို့ကြားမလားဒီချိုးကကြေးကြေးခွန်တကြတယ်လေအောက်ကနေလေဒီဟိုလေကိုပြစ်တာလို့အဲ့ရန်အဲ့လေရန်ပြစ်တဲ့ကြေးဆံတွေကကျွန်တော်ရွာနားမှာလည်းကြားတာပဲရွာထိုင်လေးတစ်ခါတည်းကြားတာပဲကျွန်တော်တို့ကဆွေးနေပါကျွန်တော်တို့ဝေးအန်ဒီမတိပေါ်ကကျွန်တော်ကဆွေးနေပါပီတိုလည်းမရဘူးလေပြည်ပြန်လည်းမရှိဘူ
းပလောဝမြို့နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းကုံစီစီးဆင်းမှုတွေပြတ်တောက်နေပြီးဒေသတွင်းမှာစားနပ်ရိက္ခာပြက်လက်လာနေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်ရခိုင်မြောက်ပိုင်းကပေါက်တောမြို့ပေါ်မှာပိတ်မိနေတဲ့ဒေသခံတွေကိုအေးအေးရခိုင်တပ်တော်ကကယ်ထုတ်ဖို့ကြိုးစားနေတဲ့ဖြစ်တယ်လို့နေတိုင်းနှီးပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပေါက်တောဒေသခံတူကပြောပါတယ
်ဟုတ်ကဲ့ပေါက်တောတိုက်ပွဲကတော့မြို့ပေါ်တိုက်ပွဲကတော့ဟိုနေတိုင်းရှိနေတာပေါ့နော်ဒီမနေ့ကရေမနေ့ကညရေတနေ့ကညရေဆိုရင်ဒါတော်တော်ပြင်းပြထန်ထန်ဖြစ်နေလို့ကျွန်တော်ကြားရတယ်အတန်လေးလေးတော်တော်ကြားတာပေါ့နော်ဟိုဒီနေ့မနေ့ပိုင်းကလေဒီစက်ကောက်စီနေပြီကဟိုကန်တက်ဖို့ကြိုးစားလို့တိုက်ပွဲဖြစ်ကြတယ်ဆိုပြီးတင်းကြားရတာရှိပါတယ်ဒီစစ်တွေဘက်ကဟိုပြစ်ကူပေးရတယ်လက်နက်ပြစ်ကူတယ်ရဟန်းရင်နဲ့ဟိုဂျက်လင်လာတာတို့ကတော့ဒီအပိုင်းမရှိဘူးဗျမြို့တွင်းတပ်ပွဲကတော့ပြင်းထန်နေတယ်လို့ပဲကျွန်တော်သိရပါတယ်ဗျ
ပေါတော်မြို့တွင်တိုက်ပွဲဟာပြီးခဲ့တဲ့အောက်တိုဘာလဒုတိယအပတ်လောက်ကစတင်ဖြစ်ပွားနေတာဖြစ်ပြီးအရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိသလိုတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါစစ်ကောင်စီကကုံစီစီးဆင်းမှုနဲ့ခီးသွွာလာခွင့်တွေကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာနဲ့စေဝါတွေပြတ်တောက်နေတယ်လို့ပေါတော်ဒေသခံတူကပြောပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိသလိုကြေးဝါတွေကိုမီးရှို့တာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာရပါတယ်အေအဖွဲအနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခတ်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိသလိုကြေးဝါတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုတော့ကိုစံကျော်ပြောပြသွားတာဖြစ်ပါတယ် VOA ကနေခြားတော်ရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့ဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံမှုနဲ့ပတ်သက်တဲ့အသစ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
ဗီယူကနေခြားသာရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံမှုနဲ့ပတ်သက်တဲ့ဒီအစင်ခံစားအစ်တဲ့ပုဂ္ဂိုလ်နဲ့ဆိုင်တဲ့တရင်ကိုပြောပြပေးခြင်းပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေတပ်ဖြတ်ခံတာအပါအဝင်လူအခွင့်အရေးချိုးဖောက်ခံမှုတွေတိတိကျကျတိုးလာတယ်လို့မြန်မာအမျိုးသမီးတပ်မက BWU ရဲ့အစင်ခံစားတစ်ကဖော်ပြပါတယ်သုံးနှစ်နီးပါးအထွန်းမှာစစ်ကောင်စီလက်ချက်ကြောင့်တေဆုံးသူအမျိုးသမီး900နီးပါးရှိတယ်လို့လည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီစင်ခန်စာက2021 February လကနေ2023နှစ်မလာအတွင်းမှာဖြစ်ပျက်ခဲ့တဲ့ဖြစ်ရတွေကနေကောက်ယူထားတာဖြစ်တယ်ဆိုပြီးတော့မြန်မာအမျိုးသမီးတမက BWU ကပြောပါတယ်။သုံးနှစ်နီးပါးကာလမှာလက်နက်ကြီးပောက်ကွဲမှု၄ကြောင်းတိုက်ခိုက်မှုပြစ်ဒဏ်ခံရမှုရိုင်းနှံမှုအရှင်းလက်လက်မီးရှို့မှုဖမ်းဆီးတပ်ဖြတ်မှုမတရားအာဏာကျင့်ခံရမှုတွေတိုးပွားလာနေတယ်ဆိုပြီးမြမအမျိုးသမီးသမဂ္ဂ BWU တွဲဖက်ထွေထွေတွေ့ရင်မှုနှင့်မဝေက VOA ကိုပြောပါတယ်
2021ခုနှစ်အကြံဖက်စစ်တပ်ရဲ့အာဏာသိမ်းရန်ကြိုးပမ်းမှုဖြစ်စဉ်နောက်ပိုင်းမှာ Omo soya langabi, Marangian tapjata, Sichon yerima, a jumpet, yine net set, Nimba muri, bulobi, sisera re epi, Madangian mioma, a jumpet, Nimba neseta, Dashine poma tapiro, Pitan shamata, Jiva rego, at a massa jantrovi, a jetampi du rego, a tooth pin. Nayre, mingling a rego, pimatabio, pansy corsal, marinchin, a shinlella micho tapiata, the nanne pitata, sade, yes, so you are long, lumasan elo, a champa murigo, canzaya agaro, a cool shema, a soul's own shame, look your yavarish.
Noemala dremane, a mutami don't say tow out the song get illule, Nema mutami tamaga, BWU at the end of Benzema Pobia Tawari. Let the law diverted Bintani and Yari being diverted Mepipar and Yari Maba. A mutami rega, Malonjo Muri, so in Jangza Muri and Yisani Yari, superior to Gabiawari.
Let's see me manga, mutami, a begin Lonjo Muha, a loud tea she me so are the less or a rock. Don't be pitian needed, a she in me, kind needed. Sekalone rang tombo shalom drip, not Javani nebiamasu ye, a yango so while no nidaba. Taipuere mepite niarimasu ye, not a mutamiriha, a jampasite ye, a jaumesu swejatine, a shame may we pansy tainting canyara. The rook kind sound at Ponrigo, a shame may we nia may we, sisian so that a jampia janet dingura, we ye pida kajaroma, belone, Jessica ma la yuva surari, not bido. Yapet ni in rima as yin supposure at Jampia Jetwine, ni in a candy at tea, at the other ma, we yaw shapwe murija, ya ate a shingly mara, lulla pot bazwa, a sequini, some shon bido, yentertaining ne, so in Jamja muri, yin san canzani jara, pipare.
Noemala do malanaka dollar, mune, pansy tapiamu amyazo, a shambi de mapsipare. Che, Sakai, Yakai, Pagoda, Dita, Girile, Bawinis, who beat up Benjamin for Jat Tarawa. Yamananga, a mutamimia of Puerto, WLB, Dreper, Twitu, Dreamu, Menem, Mugaro, Digala, Drema, a mutamiria, Dra, Go by Saya, a bee, say by Saya, Melonjo Muriba, don't do Kanzania, Muga, the mind the shop, so you are zone, don't do the other chili pinny, so be to Gap Yawari.
Melonjo Muria, a miaibe, a jumper murile, miaibe, a hadio posa muson, a joni, a bono, who did Longchong in a patabido, sing Chincho mu, a pissy, so maro, the jumper set up. บ่เนาะจําพัสเซตอะคุสโลชินดีนอกป้ายมาก็ดีเมปป้ายเดมาก็โปบิ่รอเบลูเรอ่ะผิดเมียแล้วสโลชินดีมือมีเดบ่เนาะแต่บ่ผิดเตะเมือมีเดอป่าวินโกดาออสุเรออสุไลมะเด้งจินตับแผ่ดาดีดีอัจฉินละละโหมีโชตับแผ่ดาดีดีก้องโกดีตะแตโหเป็ดตัดดาမျိုးเดบ่เนาะเอลุหาดีก็อสะโกคันดาโกดีโกอเสกๆอป้ายป้ายเรผิด เดอธิโกดาคุกตัดดาမျိုးเลยบ่เนาะอะดิหาดิอ่ะดิอาจารย์พัสเซตานี่เนี่ยตะแก้โกจะเจเปลี่ยนๆเนี่ยจูลุนี่ดาโกจมารุตุ้ยได้บ่เนาะบีมามาเว้นี่นี่ตะแก้โกดีทายินตาดีทาเนี่ยสัตว์ดีทามาเว้นี่นี่โกปုံสัมမျိုးสုံเนี่ยยินสั่งจုံตุ้ยเนี่ยดาโกจมารุตุ้ยได้บ่เนาะ
BWU ထုတ်ပြန်ချက်အရအာနာသိမ့်ပြီးချိန်ကနေနွေမာလာ28ရက်နေ့အမျိုးသမီးအယောက်3000နီးပါးဖမ်းဆီးထိန်သိမ်းခံခဲ့ရတာဖြစ်ပြီးတော့ဒီလိုဖမ်းဆီးခံရတဲ့အချိန်မှာအမျိုးသမီးတွေကိုမတရားဖိနှိပ်တာလိမ်မိုင်းဆိုင်ရာဖိနှိပ်စော်ကားခံရတာတွေနဲ့ကြုံခဲ့ရတာမျိုးတွေရှိတယ်ဆိုပြီးဖမ်းဆီးခံရပြီးနောက်ပြန်ပြီးတော့လွတ်လာတဲ့သူတွေကပြောပါတယ်စစ်တပ်ကကုန်သိန်းခါညှိနှိုင်းအောင်ရေးသ
ကျင်းသူတွေကို criminal ပေါ့နော် criminal ကျင်းသူတွေတို့ကဆက်ဆံလားကြံကြံတန်းဆက်ဆံမယ်သူတို့ပြောတဲ့ပုံစံခွက်ထဲမှာနေရမယ်မောက်မောက်မမဆက်ဆံတာပေါ့နော်တခင်နဲ့ဂျုံလို့ဆက်ဆံတဲ့ပုံစံမျိုးဆက်ဆံတယ်လို့မမတို့ခံစားရတယ်ဟိုသူတို့ပြောတာပဲလုပ်ရမယ်သူတို့ပြောသလိုနေရမယ်ဆိုတဲ့ပုံစံမျိုးပြီးရင်သူတို့ခိုင်းတာလုပ်ရမယ်ဆိုတဲ့ပုံစံမျိုးတွေနဲ့ဖိနှိပ်တာတကယ်လို့တခင်နဲ့ဂျုံဆက်ဆံနေတဲ့ဆက်ဆံရေးမျိုးပုံစံမျိုးကိုထောက်မှကျင့်သုံးတာမလိငါတို့ပြောသလိုပဲနေရမယ်ဟိုအချိန်မြင့်နေလို့ရေယူလို့ရတယ်တိုက်ပိတ်လို့ရတယ်ပုံစံမျိုးတွေပေါ့နော်သူတို့တွေအမြဲတမ်းအဲ့လိုတုံ့နှုံးတာအဲ့တော့အထဲထဲမှာနေရလဲဆိုတော့သူတို့မျက်နှာကြည့်ပြီးစာသူတို့မျက်နှာကြည့်ပြီးနေရတယ်ဆိုတော့ပုံစံမျိုးသူတို့ကချိုးတာ
ဒီလိုအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို VOA ဘက်ကအချင်းချင်းဆက်သွယ်မေးမြန်းပေးမယ်လို့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ BWU ကထုတ်ပြန်တဲ့တေဆုံးဖန်ဆီးခံရတဲ့သူအမျိုးသမီးစီရင်ကနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရတဲ့အသင်း AABB ရဲ့ထုတ်ပြန်ချက်တွေနဲ့သတင်းမီဒီယာတွေကရတဲ့အချက်အလက်တွေကိုအခြေခံပြီးတော့ပြည့်စုံထားတာဖြစ်ပြီးတော့လက်တွေ့မှာဒီထက်လည်းပိုများနိုင်သေးတယ်ဆိုပြီးမြန်မာအမျိုးသမီးသမဂ္ဂ BWU ကပြောပါတယ်ရှင်။
ဆရာနာသိမ်းပြီးနောက်ပိုင်းအမျိုးသမီးခွင့်ချိုးဖောက်မှုအစဉ်ခံစားနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမိုက်တန်းစင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါရှင်။
view american တန်ကနေ2023ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ1925 30တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အဲဒီထဲမှာတော့အရင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းသတင်းလောက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီဟာမြေပြင်မှာစစ်ဆင်နေပေမဲ့တရုတ်အစိုးရကတော့နှစ်ဖက်စလုံးကအပြိုင်ဆိုင်မျက်နှာချိုသွေးနေပုံရာကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူထင်ပြပေးထားပါတယ်ခင်ဗျာ
တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဝမ်ရှောင်ဟုန်ကနိုင်ငံဆက်ဆံရေးဟာအေးအတူပူမြအတိုင်းအဝိုင်းဒီဆောင်ရေးကစ်တွေကိုရောက်လာပြီလို့အော်တိုဘာလ31ရက်နေ့ကနေပြည်တော်မှာပြောဆိုလိုက်ကြောင်းတရုတ်အစိုးရသတင်းဌာနစင်ဟွာကဖော်ပြပါတယ်။စိတ်ပူစရာနဲ့စိတ်အေးစရာတွေကိုမျှဝေခံစားရင်းရဝင်းနဲ့ပိုးလတ်မစီမံကိန်းအကောင့်ထည့်ဖို့ရေးကိုတိုးမြင့်လုပ်ကိုင်ဖို့လိုတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်မှုနဲ့စစ်ကောင်စီပပျောက်ရေးတိုက်ပွဲကို1329ကိုကိုကတာအန်ရခိုင်နဲ့သုံးညီနောင်မဟာမိတ်ကကြင်ညာပြီးလေးရဲ့အကြံမှာတရုတ်မြန်မာအေးတူပူမြခံစားကြဖို့တရုတ်ကသတိပေးလိုက်တာဖြစ်ပါတယ်တရုတ်အစိုးရစိတ်ပူနေရတဲ့ပြဿနာကနေဆက်မှာအထိုင်ချပြီးတရုတ်ပြည်မှာစီးပွားရှာနေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဖြစ်ပါတယ်ဒီငွေလိမ်လုပ်ငန်းကြောင့်ဒေါ်လာတန်း4000ကျော်နှစ်စဉ်တရုတ်ပြည်ကထွက်နေတယ်လို့ကန့်မှန်းကြပါတယ်လောက်ကင်ဟာဗမာစစ်တပ်လက်အောက်ခံကိုးကနေကြဆောင်တပ်ရဲ့ချုပ်ကင်မှုအောက်မှာရှိတာမို့အွန်လိုင်းငွေလိမ်လုပ်ငန်းကိုစစ်ကောင်စီကထိထိရောက်ရောက်နှိမ်နှင်းဖို့ဆန္ဒမရှိဘူးလို့တရုတ်ဘက်ကယူဆပွဲရှိပါတယ
်။သုံးညီနောင်မဟာမိတ်ရဲ့စစ်ကြေညာချက်မှာတရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လဲဂိုင်းတိုက်ဖြတ်ရေးလဲပါဝင်တာမို့တရုတ်အကျိုးစီးပွားကိုထိခိုက်တဲ့ငွေလိမ်မှုနဲ့စစ်ကောင်စီကိုတိုက်ဖြတ်ရေးဟာအတူတူလို့ဖြစ်နေပါတယ်။အခုတော့အွန်လိုင်းငွေလိမ်ဂိုင်းတွေကိုသုံးညီနောင်အဖွဲ့ကတိုက်ခိုက်တဲ့အတွက်နှစ်ပတ်အတွင်းရာဇဝတ်ဂိုင်းအများအပြားပျက်စီးပြီးအဓမ္မစေခိုင်းခံရသူတွေလွတ်မြောက်သွားတယ်လို့ USIP သူတွေသည် Jason Tower က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။ဒါပေမဲ့ငွေလိမ်ဂိုင်းအတော်များများဟာပုံစံအမျိုးမျိုးနဲ့ဆက်လက်တည်ရှိနေပုံရပါတယ်။ငွေလိမ်ဂိုင်းတွေကိုစစ်ကောင်စီကထိတိရောက်အရေးမယူတာတွေကိုတရုတ်ကသဘောပေါက်တဲ့အတွက်သုံးညီနောင်အဖွဲ့ကိုမီးစိမ်းပြတာလို့မြင်ကြပါတယ်အခုတော့တရုတ်လူဆိုးဂိုင်းသာမကပဲစစ်ကောင်စီပါပြိုကွဲပျက်စီးသွားမဲ့အလားအလာရှိလာလို့တရုတ်အတွက်စိတ်ပူစရာဖြစ်လာပုံရပါတယ
်တရုတ်အစိုးရဟာမြန်မာပြည်မြောက်ပိုင်းကလက်နက်ကင်ပဋိပက္ခကိုအနိကစောင့်ကြည့်နေကြောင်းတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်ပြီးတရုတ်မြန်မာနယ်စပ်ဇုံဂျုံဘေကင်းရေးကိုအသေးစားဆောင်ရွက်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းထားကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဝန်ဝင်မင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်လို့နိုဝင်ဘာ17ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်။သုံးညီနောင်မဟာမိတ်ကျေးဇူးကြောင့်အွန်လိုင်းငွေလိမ်မှုအန်ဒီရဲ့ပျောက်ွယ်သွားတာကိုတရုတ်အစိုးရကကြိုဆိုပေမဲ့စစ်ကောင်စီပြုတ်ကျသွားရင်မိမိအကျိုးစီးပွားဘဝထိခိုက်နိုင်တယ်လို့တရုတ်အစိုးရကခံမှန်းထားပုံရပါတယ်။
ရဝန်းနဲ့ပူလမ်းမတရုတ်မြန်မာစီးပွားရေးစင်ချံမဲကောင်လန်ချန်းဖွံ့ဖြိုးရေးစတဲ့မဟာစီမံကိန်းကြီးတွေဟာ အခုတိုက်ပွဲဖြစ်နေတဲ့အရက်ဒေသတွေမှာရှိတာမို့တရုတ်အစိုးရအတွက်စိတ်ပူစရာဖြစ်နေပါတယ်။ယူနန်ပြည်နယ်အနောက်တောင်ပိုင်းတက်ဟုံးပြည်နယ်ခွဲကနေမူဆယ်မန္တလေးရန်ကုန်ကြောက်ဖြူစီးပွားရေးဇင်းညံမှာတည်ငြိမ်မှုဟာတရုတ်အတွက်အလွန်အရေးကြီးပါတယ်။မြန်မာပြည်နယ်ပတ်သက်ပြီးစီးပွားရှာနေတဲ့တရုတ်အမျိုးမျိုးရှိပါတယ်။တရုတ်ဗဟိုအစိုးရအဆင့်နဲ့ပြည်နယ်အစိုးရအဆင့်မှာဆက်ဆံတယ်လို့အစိုးရပိုင်းကုမ္ပဏီပုဂ္ဂလိကကုမ္ပဏီနဲ့လူစိုးကိုင်းတွေကလည်းဆက်သွယ်ကြပါတယ်ချစ်ကြည်အသင်းတွေလည်းရှိတာမို့တရုတ်မြန်မာဆက်ဆံရေးဟာရှုပ်ထွေးလာပါတယ်စစ်တပ်လက်အောက်ခံနေကြားစောက်တပ်ဟာတရုတ်လူစိုးကိုင်းရဲ့စီးပွားဘက်ဖြစ်တတ်ပါတယ
်ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းသုံးညီနောင်ဖွဲ့ဟာစစ်ကောင်စီကိုယ်စားလှယ်နဲ့ဇွန်လဆန်းကမိုင်းလာနေစမြို့မှာတွေ့ဆုံဆွေးနွေးကြပါတယ်သူတို့ချုပ်ကံရနေမြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့သုံးညီနောင်အဖွဲ့ကကြေညာချက်ထုတ်ဘူးပါတယ်ဝတ်တပ်ဖွဲ့ကတော့သုံးညီနောင်အဖွဲ့ရဲ့ထိုးစစ်မှာမပါဝင်ဘဲကြားနေပြီးအပြည့်အခတ်ရစေအောင်အမြန်ဆုံးကြိုးပမ်းဖို့နိုဝင်ဘာလ10ရက်နေ့ကတရုတ်စာနဲ့ကြေညာချက်ထုတ်ပြန်ကြောင်းမြန်မာနောက်မှာဖော်ပြပါတယ်ဝမိုင်းလာကိုကကချင်တန်အန်းရခိုင်နဲ့ရှမ်းပြည်တိုးတက်ရေးတပ်ပဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာတရုတ်နဲ့လက်တွဲပြီးနေဆက်ဒေသညင်းရရင်နဲ့ဖွံ့ဖြိုးရေးလုပ်မယ်တရုတ်ကြားဝင်တာကိုကြိုးစိုးတယ်လို့မတ်လ16ရက်နေ့ချုပ်ကြေညာချက်မှာဖော်ပြပါတယ်အွန်လိုင်းလိမ်ညာမှုနဲ့ပတ်သက်တဲ့တန်တရားတရားခံ 3,100 ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးနိုင်တာမို့ဒီစစ်စင်ရေးဟာသိသာထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့ဒွန်မာလာ21ရက်နေ့တို့တရုတ်အစိုးရစင်နွားသတင်းဌာနကပေါ်ပြတာဟာသုံးညီနောင်အဖွဲ့ကိုချီးကျူးတယ်လို့ပြနေပါတယ်ခင်ဗျာ
အပစင်မြန်မာရေး30ချက်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့ဒူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ဆေးလိပ်ဖြည့်ရေးနဲ့ပတ်သက်ပြီးပြောထားပါတယ်ဆဲလိပ်ဖြတ်တာကဘယ်ရွယ်မှာမဆိုလုံးတင်တာဖြစ်ပြီးတော့ကျမ်းမာရေးအပြင်တခြားအကျိုးကျေးဇူးအများကြီးရှိတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်ဆဲလိပ်ဖြတ်တင်ပြီးတော့ဘလို့အကျိုးကျေးဇူးတွေရနိုင်ပါသလဲ။ဒီအကြောင်းကိုတော့ Health Digest ကျမ်းမာရေးနဲ့ဆေးပညာဂျာနယ်အငိမ့်စားအိဒါကျုံနဲ့ပြည်သူ့ကျမ်းမာရေး Foundation ရဲ့အလုံးအမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမံကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.ติมังทวีดร.ทวีสีมันครับเราเราซิลิงวยชูดาเบบี้หมดเนาะจองเปียวเองเนี่ยดิซิลิกဖြတ်ตาကိုလည်းကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီซิลิกဖြတ်နေတွေရှိတယ်ပေါ့เนาะအဲ့တော့ဘယ်လိုဖြတ်တင်တာကိုအတိအကျကျွန်တော်တို့ဆက်ပြီးတော့အကြံပြုချင်တဲ့အနေအထားမှာဒီซิลิกဖြတ်တာเนี่ยပတ်သက်ပြီးတော့ဆရာကြီးအရေးကြီးဆုံးဆိုရင်ဆရာပါအစရှင်းပြခြင်းလ
ားโอเคซิลิกဘာတော့ဖြတ်တင်တယ်လဲပေါ့လေဘာတော့ซิลิกဖြတ်ဖို့တိုက်တွန်းကြတာလဲဆိုတာနည်းနည်းလေးကျွန်တော်တင်ပြကြပါမယ်ကျွန်တော်တို့အဘကျမကြီးအဖွဲ့ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ဆိုတဲ့ဒီအဖွဲ့ရဲ့နာမည်ဟောကဘာပေါ်မှာရှိတဲ့လူတွေအားလုံးကိုစိလိနဲ့စိရကျုပ်ပစ္စည်းများသုံးဆွဲခြင်းထိ ंछ ုတ်ဖို့အဖွဲ့လည်းဖွဲ့ထားတယ်အဲ့တော့အဲ့လိုထိ ंछ ုတ်တဲ့ကံမှာဗါးလေးလောက်ရမယ်ဆိုတာလဲညံ့ညံ့ထားတဲ့နီးပြူဟာတွေရှိပါတယ်အဲ့ထဲမှာနီးပြူဟာတစ်ခုကတော့စိလိဖြတ်လူသူများကိုအကူအညီပေးဖို့ပါပါတယ်အဲ့တော့ခုနအဖွဲ့တွေအမှဝင်ထားတဲ့နိုင်ငံနိုင်ဟာသူရဲ့နိုင်ငံဥပဒေနဲ့ဒီဆွေးပြီးတော့ဒီဆေးလေးဖြတ်တဲ့အစီအစဉ်လေးကိုလုပ်ပေးဖို့ပါပါတယ်အဲ့ဒါလုပ်ဖို့အတွက်ကိုလည်းဘောတမကြီးတိုက်တွန်းနေဒီ2021ခုနှစ်ကမ္ဘာဆေးလေးမတော်ရေးနေ့ပေါ့လေကမ္ဘာဆေးလေးမတော်ရေးနေ့ဆိုတာကဟို2031ရက်နေ့ရောက်တဲ့ဆေးလေးနဲ့ဆေးရည်သုံးဆုံးကိုထိန်းချုပ်ရေးနဲ့ပတ်သက်သောဆောင်ဖို့တစ်ခုတစ်ခုကိုအများအားချမ်းမှတ်ပေးပြီးတော့အဲ့တိုင်းလုပ်စေလေးရှိတယ်အဲ့တော့ဒီဆေးလေးဖြတ်ခြင်းနဲ့ပတ်သက်လို့လည်း2021ခုနှစ်မှာကမ္ဘာဆေးလေးမတော်ရေးနေ့ရဆောင်ဖို့အပြည့်commit to quit ဆိုပြီးတော့ဒီဆေးလိပ်ဖြတ်ဖို့ကိုတိုက်တွန်းခဲ့ပါတယ်။ဗမာလိုကတော့ကျွန်တော်တို့ဘာသာကျမ်းစာတာကဆေးလိပ်ပွင့်ရာဖြတ်ချဖို့ပြည်ပြုကြစို့ပြည်မနိုင်ငံရဲ့ကာဗွန်နဲ့ကဲ့အောင်ဒီဆောင်ဖို့လေးလုပ်ခဲ့ပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆေးလိပ်ဘာကြောင့်ဖြတ်တင်တာလဲဆရာကြီ
း။ဆေးလိပ်ဖြတ်တင်တဲ့အကြောင်းရင်းတွေရှိပါတယ်။အဲ့တော့ဆေးလိပ်ဖြတ်တင်တဲ့အကြောင်းရင်းတွေကိုသိထားမှဆေးလိပ်ဖြတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိထားမှသာလျှင်ဆေးလိပ်ဖြတ်မဲ့လူတွေကဆေးလိပ်ဖြတ်ခြင်းတွေပေါ့မှာဖြစ်ပါတယ်။ဆေးလိပ်တောက်ချင်းကြောင့်ဖြစ်နိုင်တဲ့အန္တရာယ်တွေကတော့အများကြီးပဲလေအားလုံးပဲ ဟိုအများခဏခဏပြောနေကြတော့စိရိတော့ချင်းအနေနဲ့ကျမရေးထိခဲ့တဲ့အနေနဲ့တွေကတော့တစ်ခုချင်းကိုကျွန်တော်အများကြီးကျမပြောလို့တော့ပါဘူးအဓိကကတော့လူတတန်းစစ်အောင်မနေရဘူးပေါ့ဒီစိရိတော့တဲ့လူတွေကစိရိတော့တဲ့လူနဲ့စိရိမတော့တဲ့လူနဲ့နှိုင်းရှင်လို့ရှိရင်စိရိတော့တဲ့လူဟာဘောတက်တာသူကတတန်းပို့မဆူကြပါဆိုပုံမှန်လူပြောရင်ချမ်းမြတ်တတန်းက290ဖြစ်လို့ရှိရင်စိရိတော့တဲ့လူရဲ့တတန်းက10နှစ်ပို့ပြီးတော့စောတယ်60ပဲရှိတယ်10နှစ်ပို့ပြီးတော့တက်တူပဲအဲ့တော့ဒီတစ်ခုတည်းနဲ့ပဲစိလိဖြစ်ရလို့ရှိရင်အဲ့ဒီလူကအသက်ပို့ပြီးတော့ပုံမှန်တက်တန်းဆိုအောင်နေဖို့ရှိပါတယ်ဒါကကျမ်းမာရေးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစိလိကိုဖြတ်လိုက်ရင်အခုလိုအန်ဒီရီတွေမဖြစ်နိုင်အောင်ပေါ့နော်ဘလို့အကျိုးကျေးဇူးရနိုင်မလဲဆရာကြီ
းဒီစိလိကြောင့်ပေးတဲ့ပြဿနာတွေဥမာစိလိငွေကြောင့်ပေးတဲ့စိတ်ချလမ်းကြောင့်ပြဿနာတွေနောက်စိလိကြောင့်တောက်စင်းကြောင့်ဖြစ်တဲ့ကင်ဆာမျိုးမျိုးနော်ပစောင်းကင်ဆာဂရင်းကင်ဆာအတန်အုပ်ပြီးကင်ဆာလေကြောင်းကင်ဆာဟုတ်ကဲ့ဆရာအားလေးအဲ့လိုမျိုးတွေလည်းကာကွယ်ရအောင်နဲ့အပြင်နှလုံးသွေးကြောချင်းယောဂါမဖြစ်အောင်လေနော်နီကိုတင်းကြောင့်နှလုံးသွေးကြောချင်းယောဂါမဖြစ်အောင်လည်းကာကွယ်နိုင်မှာဖြစ်ပါတယ်ကာကွယ်နိုင်ဆိုတာစိလိတောက်တဲ့သူကအဲ့ဒီယောဂါတွေဖြစ်ဖို့ပုံမှန်လူတယောက်တည်းအစားတွေပိုများတယ်အဲ့တော့ဖြတ်လိုက်လို့ရှိရင်အဲ့ဒီလူတွေကသူ့နှစ်နဲ့သူအပိုင်းချလာရှိပါတယ်ဖြတ်ပြီးဘယ်နည်းတော့ကြာလို့ရှိရင်သူ့ရဲ့ဒီစိလိကြောင့်ဖြစ်နိုင်တဲ့အန္တရာယ်ကတော့ကြောက်သွားမယ်တတန်းကဘလောက်ပူလို့ရှိလာမယ်ဥမာအသက်35နှစ်မတိုင်မီစိလိဖြစ်နိုင်မယ်ဆိုလို့ရှိရင်ခုနသူဆုံးရှုံးတဲ့10နှစ်ပြန်ရမယ်နောက်သူများနဲ့ဒီနည်းတူပဲ10နှစ်အသက်မတူတော့ဘူးဟောဒီလို25နှစ်ကျမှဖြတ်မယ်ဆိုလို့ရှိရင်9နှစ်အသက်9နှစ်ပြန်ရမယ်အဲ့ဒါမျိုးပေါ့တွတ်ထားတာရှိပါတယ်ဒါသူ့အသက်ပိုင်းခြားလိုက်ပေါ့လीအော်ဘယ်ချိန်မှဖြတ်ဖြတ်ဒီကောင်အတူတူရှိတယ်နော်အသက်50မှဖြတ်လဲအတူရှိတယ်တတန်းကဟို9နှစ်တော့6နှစ်တော့စသဖြင့်ပူရမယ်ဟောကသူ့ရဲ့ယောဂဒီစိလိကြောင့်ပေးတဲ့ပြဿနာကြီးပြဿနာကြီးအကုန်လုံးရှင်းသွားမယ
်ဟုတ်ကဲ့ဆရာဒီနေရာမှာဒီအကျိုးကျေးဇူးတွေဘယ်လိုရတာကိုနည်းနည်းလေးထပ်ရှင်းပြလို့ရမလားဆရာကြီ
းဟိုအသေးစိတ်ဟုတ်တော့တော့မှနည်းနည်းလေးနမူနာလေးပြောလို့ရှိရင်စိလိဖြတ်ပြီးပြီးချင်းဒီတယောက်ကမိနစ်20ကြာလို့ရှိရင်သူ့ရဲ့နှလုံးခုန်နှုန်းတို့ပြေပုံချိန်နှုန်းတို့ကပြန်ကျသွားမယ်အဲ့တော့စိလိတောက်နေတဲ့လူဆိုတောက်နေစီမှာအဲ့ဒီကောင်ကြီးကမြင့်တက်နေတယ်ဒါဆိုလို့ရှိရင်သူ့ရဲ့ကျန်းမာရေးကထိခိုက်တယ်ပေါ့လေအဲ့လိုပဲတစ်နှစ်လောက်စိလိဖြတ်ပြီးတစ်ပတ်လောက်နှစ်ပတ်လောက်ကြာလို့ရှိရင်အသက်ကြီးလန်ချောင်းရဲ့လုံငန်းဆောင်တာတွေသူလေးပတ်မှုစနစ်ရဲ့လုံငန်းဆောင်တာတွေပုံမှန်နဲ့ပြန်ဖြစ်လာမယ်။နောက်စိလိဖြတ်ပြီးတော့တစ်နှစ်လောက်ကြာမယ်။ဒါမှမဟုတ်တစ်နှစ်ခွဲလောက်ကြာမယ်။သုံးနှစ်လောက်ကြာမယ်ဆိုအဆင်အဆင်ပေါ်လေသူ့ရဲ့ဖြစ်နေတဲ့အန္တရာယ်တွေကငင်းညို့နဲ့ယောနေသွားမယ်။အဲ့တော့ကျမရေးအကျိုးကျေးဇူးကတော့လုံးဝရှိတယ်။နေထိုင်ကောင်းစေမယ်ကျမရေးကောင်းစေမယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောအကျိုးကျေးဇူးရှိနေတာရှိသေးလားဆရာ
။လူမှုရေးအရာလည်းသူ့အတွက်သူကျေးဇူးတွေအများကြီးရှိတယ်စလိတောက်တဲ့လူတယောက်ကအားလုံးသိတဲ့အတိုင်းပဲစလိဆိုတာနန်းစောနေတာပဲ။လူအရှင်ကြီးစကားပြောလို့ရှိရင်ကတ်သွားလို့ရှိရင်သူ့ရဲ့စလိအနားကနန်းလို့ရှိရင်ဒီမှုရေးလေသူ့မှာဗာဒီလူကဟိုက်ဂျင်းမရှိဘူး။တန်ရှင်းမှုကိုယ်ရည်တန်ရှင်းမှုနည်းတယ်ဆိုပြီးတော့နှာခေါင်းတွန့်နောက်ဆုတ်သွားတာတွေအများကြီးကြုံလို့ရှိပါ။စလိနဲ့ဆီယာကြီးတဲ့ပစ္စည်းဒီဝယ်ပြီးသုံးဆရာတွေသူပတ်စံနေကုန်နေတယ်။နော်အဲ့ပတ်စံနေရတဲ့ပြန်ပြီးတော့မကုန်တော့စလိ secret ဘူးတွေတနေ့တို့ဘူလောက်တောင်းလို့ရှိရင်ငွေဘလောက်ကုန်မယ်အဲ့ဒါဘသုံးလို့ရှိရင်ပတ်စံဘလောက်ပြန်ပြီးရမယ်ဆိုတာမျိုးပေါ့လေဒါစီဝေးရလဲဒါကျေးဇူးရှိတယ်ပေါ့ဒါအပြင်သူ့မိသားစုကိုလည်းတစ်စိတ်ငါစေးလေးငွေပေးတဲ့အတွက်မိသားစုရဲ့ကျန်းမာရေးလည်းကောင်းလာမယ်ဖို့ပြင်အိမ်မှာသူ့ကလူကြီးတယောက်ကအိမ်တော်ကြီးတယောက်ကဖခင်တယောက်ကတောင်းလို့ရှိရင်ကလေးကသူ့အတူယူပြီးတော့အဲ့ကလေးကသူ့သားသမီးကလည်းတစ်ခင်းမှာတောက်လာနိုင်တဲ့ပြဿနာနေတယ်ပေါ့ဆက်ဆက်ချင်းပေါ့လေဟိုအများကြီးအတူကျေးဇူးတွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဖြတ်တင်တာဒီအကျိုးကျေးဇူးပေါ့ရှိအောင်မလားဆရာကြီ
းဟောကျွန်တော်အခုဆေးလိပ်လို့တာကျွန်တော်ပြောနေတယ်ဆေးလိပ်တွေမကပါဘူးလေကျွန်တော် vaping ပေါ့လေနော်ကျွန်တော် e-cigarette ပေါ့တောက်တဲ့အကြောင်းလည်းပါပါတယ်ဒါပြင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကွန်းရပေါ့လေဟောကွန်းစားခြင်းဟောကွန်းထဲမှာပါတဲ့အဓိကအပြင်ကွန်းထဲမှာကွန်းသီးပေါ့နော်ကွန်းသီးထဲမှာ recalling ဆိုတဲ့ဟာ nicotine လို့ပဲအာနိသင်မျိုးရှိလေဟာဖြစ်တယ်အဲ့ကောင်မှာဆိုလို့ရှိရင်အော်နီကိုတင်ပေးတဲ့အန္တရာယ်အကုန်လုံးပေးနိုင်တယ်။နော်ပန်းနဲ့ရင်ကျက်ဖြစ်စီတာတွေကိုဝင်တော်မြင့်နေဆိုရင်ပေါင်မပြည့်လားမစိကလေးမွေးပွားတာတွေဒါမှမဟုတ်ကိုဝင်ပြက်ကျတာတွေဖြစ်စီနိုင်ပါတယ်။အဲ့တော့ဆေးလိပ်တွေမကဘူး။ဘယ်မှာညီမနိုင်ငံကပြည်သူတွေအတွက်ဆိုရင်ကုန်းရောင်ကိုပါထည့်ပြီးဖြတ်ဖို့နော် vaping ရော e-cigarette ကိုဖြတ်ဖို့ထည့်ပြီးတတိပေးလိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ
health digest နဲ့ဂျမအေးဆေးပညာဂျာနယ်အငိမ့်စားအိဒါဂျုံနဲ့ဒီပြည်သူ့ဂျမအေးဖောင်ဒေးရှင်းရဲ့အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကို ကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့အတွက်နောက်ဆုံးကြံရှိတဲ့တိုင်းရင်းသားတော်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံတစ်ပတ်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းအခြေစိုက် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားကတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့လိုက်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလေးရှိမျိုးက Grade 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်ဆုံးသွားပါတယ်။တည်င်းလွာတွေထဲမှာတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပြီးရှမ်းမြောက်မှာဖရဲသီးစိုက်တဲ့တောင်သူတွေအခက်တွေ့နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကယင်းနေပြည်လွယ်ကော်မြို့ထဲစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့တယ်လို့ကယင်းနေလူမှုအသင်းဖွဲ့များကွန်ရက် KCSN ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။စစ်တပ်စစ်တပ်စစ်စင်ရေးထဲစစ်ကောင်စီကလေကြောင်းကနေဖြတ်အားပြင်ပေါင်900ပုံသီးတွေနဲ့ပစ်ခတ်ခဲ့လို့အခုလိုပျက်စီးမှုကပိုများခဲ့တာလို့ KSCN ကခူရူဘီကပြောပါတယ်။နိုဝင်ဘာလထဲစစ်ပေးရှောင်တွေခေလုံနေတဲ့ဒီမော့ဆိုမြို့နယ်ရှိဖရားကျောင်းတစ်ကျောင်းနဲ့လွယ်ကော်မြို့ရှိခရစ်တုပရင်ဖရားကျောင်းတို့ကိုလည်းစစ်တပ်ကတိုက်ခိုက်ခဲ့ပြီးလွယ်ကော်ကဖရားကျောင်းမှာတော့အင်အား90လောက်ကတတ်ဆွဲထားလိုက်ပါတယ်စစ်ဖက်နဲ့မဆိုင်တဲ့အရတားပြတ်မှတ်တွေဘာသာရေးအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရဇဝတ်မှုမြောက်တယ်လို့ကယင်းနေလူမှုအသင်းဖွဲ့များကွန်ရက် KCSN ကတာဝန်ရှိသူကပြောပါတယ်
နာဂဒီတာလီရှိမြုကထက်တန်းကျောင်းမှပညာသင်ကြားနေတဲ့ Grade 9ကျောင်းသူ6ယောက်တင်းလန်နေကအဖွဲလိုက်ပျောက်သွားတယ်လို့ဒီတာခန့်တွေကပြောပါတယ်ပျောက်ဆုံးနေသူတွေထဲစက်ပြရွာကအသက်15နှစ်အရွယ်မယွာဂီလာစုသူလည်းပါပြီးမိသားစုဝင်တွေကလိုက်ရှာနေကြတယ်လို့ဒင်းဆက်သူတယောက်ကပြောပါတယ်ပျောက်ဆုံးနေသူတွေ6ယောက်အပြင်ကျောင်းကမဟုတ်တဲ့သူတချို့လည်းပါတယ်လို့ဆိုကြပါတယ်ပျောက်နေတဲ့ကျောင်းသူတွေကိုလိုက်ရှာနေကြပြီးမဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေမရှိလို့လီရှိမြုမှာလူတွေပြန်လဲရှာတွေ့နိုင်ဖို့ကခက်ခဲလူစုကြပါတယ
်ချင်းပင်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ကောင်စီရဲ့ Tron IMPU ဟာစခန်းကုန်းကြီးတစ်ခုလုံးကိုတနင်္လာနေ့ကသိမ်းပိုင်နိုင်ခဲ့ပြီလို့ရခိုင်တပ်တော် AA ကထုတ်ပြန်လိုက်ပါတယ်နိုဝင်ဘာလ14ရက်နေ့မနေ့ကစတင်ထုံးစစ်စင်တိုက်ခိုက်ခဲ့တဲ့ Tron IMPU ဟာစခန်းကုန်းကြီးတစ်ခုလုံးကို21ရက်အကြာဒီဇင်ဘာလ4ရက်နေ့နေ့လယ်တနားရီကျော်လောက်မှာအပြီးသက်သိမ်းပိုင်ရရှိနိုင်ခဲ့တယ်လို့အင်္ဂါနေ့မှာ AA ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ထုံးစစ်ကာလအတွင်းစစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးအပြင် Chemical Warfare ကျန်ဓာတုတက်ငွေတွေပါတဲ့ဘုံတွေနဲ့နေညရက်ဆက်ပြစ်ခတ်တက်ခိုက်နေတဲ့ကြားကနေရယူသိမ့်ပိုင်နိုင်ခဲ့တာလို့အေအေကဆိုပါတယ်ရခိုင်တပ်တော်အနေနဲ့နောက်ထပ်ကြန့်ရှိနေတဲ့ပလဝမြို့နယ်ထဲကနုံဘူးပြူဟာကုန်းကိုလည်းအပြစ်သက်သိမ့်ပိုင်နိုင်ရေးဆက်လက်ဆောင်ရွက်နေပါတယ်
ရခိုင်ပြည်မြောက်ဦးမြို့မှာစစ်ကောင်စီတပ်ကားတစီမိုင်းဆွဲတိုက်ခိုက်ခံရပြီးထိခိုက်သေးဆုံးမှုတွေရှိခဲ့လို့စစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့မြောက်ဦးမြို့ထဲကိုပစ်ခတ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့မနေ့17ရက်နေ့လောက်ကမြောက်ဦးမြို့ကြောက်ရက်ကြီးရက်ွယ်လမ်းဆုံမှာစစ်ကောင်စီတပ်ကကားတစီမိုင်းဆွဲတိုက်ခိုက်ခံခဲ့ရလို့၄ယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးညနေ3ရက်နေ့လောက်မှာမြောက်ဦးအခြေဆိုင်စစ်ကောင်စီစခန်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ငွေတောင်ပေါက်နဲ့ကြောက်ရစ်ကီလမ်းစုံမှာလည်းလက်နဲ့ငယ်တွေနဲ့ပြစ်ခတ်နေပါတယ်မြို့ထဲမှာလည်းစစ်ကောင်စီတပ်ကကင်းလှည့်နေတယ်လို့ဒေသခံတွေကဆိုပါတယ်
စစ်ဘေးရှောင်တွေရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းတွေမှာတိုက်ပွဲတွေနောက်ဆက်တွဲအနေနဲ့လမ်းတွေပိတ်ပြီး73စီတွေလည်းအဆမတန်ခုန်တက်နေတာကြောင့်လူထုအခက်အခဲဖြစ်နေပါတယ်။ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့နှမ်ဆောင်မြို့တို့မှာဓာတ်ဆီ1လီတာကိုကျပ်2600ကနေအင်္ဂါနေ့မှာ1လီတာကိုကျပ်3800အထိဆေးတက်သွားပြီးစီပမ်ကြီးတချို့ပိတ်ထားရတဲ့အထိဖြစ်ခဲ့ရပါတယ်။အခုဆိုတန်းစီစနစ်နဲ့တယောက်ကိုကျပ်1000ဖို့အထိပဲရောင်းပေးတယ်လို့ဆိုပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့နဲ့
ကျွန်တော်တို့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေနှံခမ်းနဲ့မူဆယ်မြို့တို့မှာလည်းတလီတာကိုကြက်၃000နေရာကနေကြက်၃000ရှစ်ရာအထိစီးတက်သွားပါတယ်။ရက်စစ်မီးကိုပါဖြတ်တောက်ထားတာဆဲကျော်ရှိပြီဖြစ်လို့ချက်ပြုတ်စားတော့ရေးကအစရက်စစ်မီး၃နေရာတဲ့လုပ်ငန်းရှင်တွေအထိအခက်အခဲဖြစ်နေကြပါတယ်။အကျိုးဆက်အဖြစ်အခြေခံစားတောက်ကုန်တွေပါဈေးတက်ကုန်လို့အင်ရှင်မတွေလည်းအခက်အခဲဖြစ
တယ်စစ်တပ်ရဲ့လက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြည်သူ2000ကျော်ဘေးလွတ်ရာကိုချွတ်ပြေးနေရတယ်လို့လူမှုကူညီကေဇေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ကအရက်သားပြည်သူလူထုအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကားသမားတွေအပါအဝင်ခရီးသည်တွေဒိသခန့်အရက်သားအများပြားထိခိုက်ဒဏ်ရာရရှိခဲ့ပြီး10ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ကော့ဂရိတ်မြို့ခန့်တွေအရက်ဖက်ဝင်ထမ်းတွေအပြင်ရွာပေါင်း24ရွာကျော်ကပြည်သူတွေဟာမြဝတီမြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရပြီးလက်တလုံးမှာဘုံကြီးကျောင်းတွေအပြင်အသည့်နေအိမ်တွေမှာတဲခုနေရပါတယ်။ဆောင်းချင်းတောင်ကောင်းအောင်အနှွေးထဲစေးဝါးနဲ့တောက်ရည်တန့်တွေအကူငင်လူအပ်နေတယ်လို့ကေဇေးအဖွဲ့တွေကဆိုပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။တစ်တုံရ2080ရဲ့အချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မဝန်းကျင်ဆိုင်ရာလုပ်ငန်းတွေထိခိုက်လာပါတယ်။အဲ့ဒီထဲရှမ်းမြောက်ကဖျဲသီးဆိုင်တဲ့တောင်သူတွေလည်းပါပါတယ်။ကိုဗစ်နဲ့စစ်အာဏာသိမ်းမှုကြောင့်ဖျဲဆိုင်တောင်သူတွေဟာသုံးနှစ်အကြာအရှုံးပေါ်ခဲ့ကြသလိုအခုလည်းတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျဲသီးတွေပို့ပြီးရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။နမ်ဟုံကစူးစီးထားပါတယ်။
2023နှစ်လယ်လောက်တုန်းကနိုင်ငံရေးစစ်ရေးအခြေအနေတွေငြိမ်သက်နေတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကအရှုံးကိုကာမိအောင်ရှမ်းပြည်မြောက်ပိုင်းကဖျဲသီးဆိုင်တောင်သူတွေဟာဖျဲသီးတွေပြန်လည်စိုက်ပျိုးလာခဲ့ပါတယ်။ဖျဲသီးတွေစွတ်ချိန်မှာတော့1027စစ်စင်ရေးကြောင့်မူဆယ်နမ်ခမ်းချင်းရွှေဟော်တရုတ်နယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဖျဲသီးတွေမပို့နိုင်တော့ပါဘူး။အမျက်မရှိရင်တောင်မှအရင်မရှုံးရအောင်ဆိုပြီးတိုက်ပွဲတွေကြားတဲ့ဖျဲသီးကုံတွေတွေဟာတံတွင်မြစ်ကိုဖြတ်ကူးပြီးကျိုင်းတုံကနေတဆင့်တရုတ်နယ်ဆက်ကိုကိုနီကိုဟာနဲ့တဲယိုရောင်းချခဲ့ရတယ်လို့ရှမ်းပြည်မြောက်ပိုင်းတန်ရံမြို့ကဖျဲသီးဆိုင်တောင်သူတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်ဟုတ်ပါတယ်ခမန်းစီဝန်ကကလည်းကပေါ်နေတဲ့စင်မောက်မင်းပါဆီယန်မ
ကျွန်တော်တို့ကစိုက်တဲ့တူတွေပဲဆိုတော့လေကုမ္ပဏီတွေကလာဝယ်ပြီးမင်္ဂလာဖက်ကိုတည်သွားရောင်းလာဒီနေ့ကျိုင်းတုံဘက်ကနေတည်သွားရတယ်ကျိုင်းတုံတွားရင်ကိတ်တွေပါရီမှာအခွန်ဆောင်ရတယ်လေလမ်းတလျှောက်ပေးရတဲ့အခွန်တွေကဒိန်း100လောက်ကုန်တယ်အရင်ကမှုဆယ်ဖက်တွားရင်အခွန်ကဒိန်း90လောက်ပဲကုန်ကြတယ်အဲ့လိုအခွန်တွေပေးရတဲ့အပြင်ရက်ကြာတော့ဖရဲသီးတွေကပုတ်တာတွေရှိတယ်သွန်ပြေးရတာတွေလည်းရှိတာပေါ့ဒီနေ့ကတိုက်ပွဲရှိတာကြောင့်စိုက်တဲ့တူတွေရောကားဆရာရောအကုန်လုံးအခက်အခဲဖြစ်ကုန်ကြတာအမျက်မရှိရင်တောင်အရင်ပါမရှုံးစေချင်လို့လေအဲ့ဒီအခက်အခဲကြားကထုတ်ရောက်နေရတာ
ရှမ်းပြည်မြောက်ပိုင်းတီပေါ်နမ်လန်တန်ရန်မွေရိုက်ဖက်ကထွက်တဲ့ဖရဲသီးတွေကို12ဘိန်းကားကြီးတွေနဲ့တင်ပြီးကွန်ဟင်းကလီဖက်ကနေတန်လွင်မြစ်တဆန်းတရာဖြတ်ကျိုင်းတုံမြို့ဖက်ပြတ်တမ်းရောင်းချခွင့်အခွင့်လက်မှတ်ယူဆောင်ရပါတယ်။အဲ့ဒီလက်မှတ်ရဖို့အတွက်အချိန်၄-၅ရက်ကနေတပတ်အကြာစောင့်ဆိုင်ပြီးမှကျိုင်းတုံကနေတဆင့်မိုင်းလာကိုဆက်လက်ပို့ရတာဖြစ်ပါတယ်။ကားပိုင်ရှင်အမျိုးသမီးတယောက်ကလည်းရှမ်းစကားနဲ့အခုလိုပြောပါတယ်
န
မ်လန်မှာဖျဲသီးတွေတင်သွားတာအရင်ကမူဆယ်ဘက်ကိုသွားတယ်လေအခုကသွားလို့မရတော့ကျိုင်းတုံဘက်ကိုသွားတာအရင်ကနေတဆင်မိုင်းလားကိုပို့မှလေမိုင်းလားမှာတရုတ်နယ်စပ်ပို့ဖို့ဖျဲသီးကအစီးရေကတရာလောက်ပိတ်မိနေတာတဲ့ကျမတို့ကကျိုင်းတုံမှာဂျူတီစောင့်နေတာဖျဲသီးတင်ကားတွေကြီးပဲရာကြော်မယ်ရက်တွေကကြာလာတော့ဖျဲသီးတွေကပုတ်ကုန်တာအရေးတွေကြလာတယ်လေတဝက်သွန်ပြီးတဝက်ရောင်းပေါ့အဲ့လိုမျိုးပါ
တိုက်ပွဲမဖြစ်ခင်ကဖရဲသီးတတန်ကိုတရုတ်နယ်ဆက်မှာကြက်6သိန်းကနေ10သိန်းကြားရောင်းရပြီးလက်ရှိမှာတော့တတန်ကိုကြက်5သိန်းလောက်တော့မရောင်းရတော့ဘူးလို့ဖရဲသီးကုံတွေတွေကပြောပါတယ်
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့ကိုစစ်ကောင်စီတပ်ကပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကြောင်းထိုးလာနေပြီးကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းအသင့်အနေထားမှရှိနေလို့အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူတွေကမြို့ကိုစွန့်ပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပါတယ်
အင်းအားနဲ့ရဝင်းကျင်ရှိမယ်လို့ခန့်မှန်းရတဲ့စစ်ကောင်စီတပ်ဖွဲ့ဟာခံပတ်မျိုးဘက်ကိုဦးတည်ချစ်တက်လာကြပြီးအင်ကာနီကစော်ဘွားရီရှင်ရွာအရှိလက်စည်းကံဘက်မှရောက်ရှိလာပါတယ်အဲ့ဒီနေရာမှာနှစ်ဖက်ဆောင်ကြည့်နေကြပြီးအချိန်မရွေးထိတွေ့တိုက်ပွဲဖြစ်လာနိုင်တယ်လို့ချင်းတော်လိုင်းတပ်ဖွဲ့စီးရင်တော် Upper Chindwin Region တမဟာလေးတမဟာမူကပြောပါတယ်
အကြီ
ကကျွန်တော်တို့ရွာလူတွေကိုလည်းတိတ်ပြီးတော့တိုးတင်မသွားဘူးတော့ကျွန်တော်တို့တားထားတဲ့အကုန်လုံးကျွန်တော်တို့ကတော့ဒီမြို့ထဲမဝင်နိုင်အောင်တော့ဒီနေရာတိုင်းမှာတော့ဒါကအခုတော့ဆီဆင်ဆွဲထားတာရှိတယ်။တို့မျိုးသားကိုက်ရင်တော့ပြင်ဆင်မစိုးတက်ပွဲဖြစ်နေတဲ့အချိန်ကျွန်တော်တို့ရှိရကြ။ company နဲ့လည်းနည်းနည်းခဏခဏမှပဲရှိပြီးတော့ဒီဘက်ကပ်ဖို့ဆိုတို့လာဖို့ဆိုလာမယ်ဆိုကျွန်တော်တို့ကတော့မလာနိုင်အောင်တော့တားရမှာပေါ့ကျွန်တော်တို့တက်ကနေတော့ခံစစ်ပြင်ထားတာပေါ့
။ကလေးတမူကလမ်းမပေါ်မှာရှိတဲ့ company မျိုးကစစ်ကောင်စီတပ်စခန်းကိုပြည်သူ့ကွယ်ရေးမဟာမိတ်တပ်ဖွဲ့တွေကနိုဝင်ဘာလ9ရက်နေ့ကသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်းသွေးမှာအဓိကအရေးပါတဲ့ကလေးတမူကာလမပေါ်ကခံပတ်မြို့ဟာစီရီစီးပွားရေးအရာအချက်ချာကြတဲ့မြို့ဖြစ်တာကြောင့်စစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိမှာစစ်ကောင်စီတပ်ဖွဲ့တွေကခံပတ်မြို့ဘက်ကိုစစ်တင်းတွေကြောင့်ခံပတ်မြို့ပေါ်ရက်ွက်တချို့နဲ့အနီးနားဝန်းကျင်ရှိရွာတွေကပြည်သူတွေစစ်ဘေးတန်းရှောင်ရတယ်လို့ခံပတ်မြို့ခံတယောက်ကပြောပါတယ
်။တိတိနေကြောင်းပဲအခုဆိုဟိုပြည်တပြည်ဖြစ်နေကြတာကျွန်မတို့တွေလည်းမတည့်ရွက်ကဆိုလို့ရှိရင်နေဖက်သုံးဖက်ကိုပြေးကြတယ်။တချို့ဆိုရည်တောင်းနဲ့နေတဲ့အမျိုးဝေစီမှာညာသွားအိတ်တယ်။မနေ့မိုးလေးရတွေပြန်လာကြတယ်
။ဘုတ္တဟုနိကလည်းတောရဲကိုစစ်ဘေးရှောင်နေကြတဲ့ခံပတ်မြို့ကဒီတခန်9ယောက်ဟာစစ်ကောင်စီစစ်ကြောင်းနဲ့တူပြီးဝေါ်တာဆွဲဖမ်းဆီးခံရတယ်လို့ဆိုကြပါတယ်။ရက်ွက်ကြီး9ခုရှိပြီးလူဦးရေ9000နီးပါးရှိတဲ့ခံပတ်မြို့ဟာချင်းလူမျိုးအများစုနေထိုင်တဲ့မြို့ဖြစ်ပြီးအရင်ကလည်းပြည်သူ့ကကွယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင်းမြို့လုံးကျွတ်နေပါစစ်ဘေးတန်းရှောင်ခဲ့ရတာ3ကြိမ်လောက်ရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
လွယ်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလေးရှိမျိုးက Grade 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်နေပါတယ်။
ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်တီတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကို FBR ဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခြားသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်ကတော့0133981555လေးဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ဒီမြောက်ပိုင်းကဂါဇာစစ်တီမျိုးနဲ့တောင်ပိုင်းကဟန်ယူနစ်မျိုးတွေမှာအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းမှတိုက်ပွဲတွေပြင်းထန်နေတာနဲ့အတူပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ပြေးနေကြရပါတယ်။ဟာမတ်စစ်သွေးကြွအဖွဲ့ခေါင်းဆောင်ယာယာဆင်ဝါပုံနေတဲ့နေရာတော်ကိုအစ္စရေးစစ်တပ်တွေဝေရောက်နိုင်ဖို့နှီးနေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယဟူကပြောကြားပြီးတော့သူ့ကိုမကြခင်မှာရှာတွေ့တော့မယ်လို့ပြောပါတယ်။တိုက်ပွဲတွေဟာမြောက်ပိုင်းကနေတောင်ပိုင်းကိုကျယ်ပြန့်လာနေတာကြောင့်အရက်သားတွေဟာနောက်ထပ်တောင်ဘက်ဆွန်းကိုစစ်ဘေးလွတ်အောင်ပြေးနေကြရပါတယ်။ဒီဂါဇာတောင်ဘက်ဆွန်းကဒီအီဂျစ်နဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့စီကိုအခုရက်ပိုင်းအတွင်းမှာပဲတောင်းနဲ့ချီတဲ့သူတွေရောက်လာကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာရုံစိုက်မှုရအောင်လို့ကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့တင်ပြနိုင်တဲ့အထူးလုပ်ပိုင်ခွက်ကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပထမဆုံးအကြိမ်ပုံထူးနေကအသုံးပြုပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာတည်ငြိမ်လုံခြုံမှုကိုချိန်ချောင်နေပြီလို့တတိပေးခဲ့ပါတယ်။ယူကရိန်းနဲ့အစ္စရေးနိုင်ငံတွေအတွက်ငွေကြေးအထောက်အပံ့အပါအဝင်ဒေါ်လာဘီလီယံ133ဆွဲမဲ့အမေရိကန်လုံခြုံရေးအသုံးစရိတ်မှုချမ်းကိုအထက်လွှတ်တော်မှ Republican အမတ်တွေကပယ်ချလိုက်ပါတယ်။ American ပြည်ထောင်စုတောင်ဘက်ချမ်းမက္ကဆီကိုနဲ့နေဇက်ကနေတရားမဝင်နိုင်ငံထဲဝင်လာသူတွေကိုတားဆီးနိုင်အောင်တင်းကျပ်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ဒီ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ချခဲ့ကြပါတယ်။ယူကရိန်းစစ်ပွဲထောက်ပံ့မှုနဲ့နေဇက်လုံခြုံရေးအတွက်သုံးဆွဲဖို့အတွက်ဒေါ်လာ16ဘီလီယံနီးပါးအတိပြုတ်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံကြားမှကုန်သွယ်ရေးမမျှမတဖြစ်နေတဲ့ကိစ္စကနေယူကရိန်းစစ်ပွဲနဲ့အရှေ့လေပိုင်းဒေသပြဿနာတွေကိုနှစ်ဖက်ကောင်းဆောင်တွေဘေကျင်းမြို့တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒလိုင်ယန် EU ကောင်စီဥက္ကဋ္ဌရှာမီရှဲလ် EU နိုင်ငံကြားရေးမူဝါဒအကြီးအကဲဂျိုးဆက်ဖိုရဲလိုနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာ၄နှစ်အတွင်းမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့စီးပွားရေးနဲ့ကမ္ဘာရေးရာတွေကိုဆွေးနွေးခဲ့ကြတာပါ။တရုတ်နိုင်ငံဟာ EU အတွက်အရေးအကြီးဆုံးကုန်သွယ်ရေးမိတ်ဖက်ဖြစ်ပေမဲ့လည်းဖြစ်ရှိရမယ့်မညီမျှမှုတွေသဘောထားကွဲပြားမှုတွေရှိနေတာထင်ရှားတယ်လို့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒလိုင်ယန်ကတရုတ်သမ္မတနဲ့တွေ့ဆုံချင်းမှာပြောကြားခဲ့ပါတယ်ရှင
်။သတင်းချင်းရုပ်ကိုမဆုမြတ်မွန်ချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ Robert Bus တို့ဖြစ်ပါတယ်။ View American အတန်ရဲ့ခြားသပရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00ကနေ 10:00 အထိ line to meter 1925 32တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.